မင်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်အောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဒီဇင်ဘာလ31ရက်အင်္ဂါနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 နဲ့ 25 တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။အင်္ဂါညနေခင်းအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်
။မင်္ဂလာညနေခင်းပါသောတာရှင်များရှင်။ဒီကနေ့ညနေသတင်းတွေကိုကိုသားညဦးနဲ့ကျွန်မအနောင်လောက်ရိုတင်ပြမှာပါ။အီရတ်နိုင်ငံမြို့တော်ဘက်ဒတ်ကအမေရိကန်တပ်ရုံးရှေ့မှာလုပ်နေတဲ့ဆန္ဒပြပွဲတွေအချိန်မြင်လာတာကြောင့်အမေရိကန်တပ်အမတ်အပါဝင်တပ်ရုံးဝန်ထမ်းတို့ဘေးလွတ်ရာကိုတင်ဆောင်ခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီမှုပထမအဆင့်ကိုလာမယ့်သတင်းမှတ်အတွင်းလက်မှတ်ရေးထိုးနိုင်မယ့်ပုံရှိတယ်လို့သမ္မတအင်ဂျီရောကုန်သွယ်ရေးအကြံပေးကပြောပါတယ်။2019ခုနှစ်အကုန်2020ခုနှစ်ကိုချင်းကတ်တော့မဲ့နေ့တည်အကူပြောင်းအတွက်ကဘာအရရအမျိုးကြီးတွေမှာပြင်ဆင်နေပါပြီဒီလိုသတင်းတွေကြားမှာပါမဆုံးမ
ဟုတ်ကဲ့ပါနန်းလောင်ရေဒီညနေခင်းသောရရှင်နေနားဆင်ရမယ်သတင်းလွှာတွေကတော့ရခိုင်တက်နဲ့စစ်တက်ကြားမှာစီးတင်းမှမှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာတော့စစ်တပ်ကနေတက်ဆွဲထားတဲ့ကြောက်တော်မျိုးတွေမှာမနေ့ကပစ်ခတ်မှုဖြစ်ပြီးတော့အမျိုးသမီး2ဦးဒဏ်ရာရရှိခဲ့ပါတယ်ဒီသတင်းနဲ့အတူရသေးတော်မျိုးနယ်ထဲမှာတော့ဒီမနေ့ကတော့ဒီပြင်းထန်လာတဲ့တိုက်ပွဲတွေကြောင့်အငုံမော်ဘက်ကနေစစ်တွေဘက်ကဒေသခံရွာသားယာနဲ့ချီပြီးတိတ်ဆောင်ထွက်ပြေးလာကြပါတယ
်ကိုရေကတော့ခမ်းမန်းကျွန်တော်တို့က300ကျော်လောက်ရှိနေစစ်တပ်ခက်တာစစ်တယ်လေစစ်တော်ဘူရောအဲ့မှာမနေရတော့ဘူး
အနောက်တကားဒေသစောက်ရှောက်ရေးအဖွဲ့ခေါင်းဆောင်ဦးအောင်ထေပြောပြသွားတာပါဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ပိုင်းမှာလည်း VOA ရဲ့သောရရှင်တွေအတွက်နှစ်တကူတိလက်ဆောင်တပုတ်နဲ့လည်းဖြောပြပေးဖို့ရှိပါတယ်ရှင်အခုရေဆုံးကတော့အင်္ဂါညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုသားညုံတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
အီရန်နိုင်ငံဘက်ကဒမျိုးကအမေရိကန်တပ်ရုံးအပြင်ဘက်ခြံဝင်းကိုချိုးဖျက်ဝင်ရောက်ဖို့ကြိုးစားကြတဲ့ဆန္ဒပြသူတွေကိုတပ်ရုံးလုံခြုံရေးဝန်ထမ်းတွေကဒီကနေ့မျက်ရည်ပုံနဲ့တုံပြီးတော့နှိမ်နှင်းခဲ့ရပါတယ်။အီရန်နိုင်ငံကကြော်တော့နောက်ခံပေးထားတဲ့အီရန်နဲ့ဆီးရီးယားနိုင်ငံထက်ကအရက်ဖက်တပ်ခရီးသမားတွေရဲ့အခြေစိုက်စခန်းတွေကိုအမေရိကန်ကလေကြောင်းကထိုးစစ်ဆင်ခဲ့တဲ့အပေါ်ရှုံချတဲ့အနေနဲ့ထောင်နဲ့ချီတဲ့ဆန့်ကျင်ဆန္ဒပြသူတွေကတပ်ရုံးအထက်ကဝင်ပေါက်ကြီးရှိမှပြီးခဲ့တဲ့အင်္ဂါနေ့ကစပြီးတော့ဆန့်ကျင်ကာကွယ်နေကြတာပါ။ဆန္ဒပြသူတို့ကတပ်ရုံးကိုကြောက်ခဲတွေနဲ့ပစ်ပေါက်ခဲ့တယ်လို့မီးရှို့ဖို့လည်းကြိုးစားခဲ့တာပါ။ဆန္ဒပြပွဲတွေအခုလိုအချိန်မြင့်လာတာကြောင့်လုံခြုံရေးစိုးရိမ်ရတဲ့အတွက်အမေရိကန်သံအမတ်အပါအဝင်တယုံဝန်ထမ်းတချို့တယုံကနေဘေးလွတ်ရာကိုတင်ဆောင်ခဲ့ရတယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတို့က Reuters သတင်းဌာနကိုပြောပါတယ်။အီရတ်နဲ့ဆီးရီးယားနိုင်ငံအရှေ့ပိုင်းဒေသတွေမှာရှိတဲ့ Khatib Hezbollah အဖွဲ့ရဲ့လက်နက်တိုးလောင်းရုံနဲ့ကုတ်ကဲရေးစခန်းတွေကိုအမေရိကန်ကလေကြောင်းကနေပြစ်ခဲ့တဲ့တင်းငွေတွေနဲ့မှထိုးစစ်ဆင်တိုက်ခိုက်ခဲ့တာကြောင့်အနည်းဆုံး25ဦးသေဆုံးပြီးတော့ဒါဇင်နဲ့ကြီးတန်းအားရခဲ့တာပါ။အမေရိကန်ရဲ့ထိုးစစ်တွေဟာအကြမ်းဖက်မှုမြောက်တဲ့လို့ရဖြစ်တယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးကတနင်္လာနေ့မှာပြစ်တင်ရှုံချခဲ့ပါတယ်။ပြီးခဲ့တဲ့မေလကစပြီးတော့အရှေ့အလက်ပိုင်းဒေသကိုအမေရိကန်ကလေကြောင်းနဲ့ဒုံးရံကပ်ကွက်ရေးစနစ်တွေနဲ့အတူစစ်သည်14,000ထပ်ပြီးတော့ပေးပို့ခဲ့တာပါ။အီရန်ရဲ့ချင်းချောက်မှုတွေတိုးလာတဲ့အပေါ်တုံ့ပြန်တဲ့အနေနဲ့အမေရိကန်ကအခုလိုစီးအင်အားတွေတိုးချနေတာလို့တာဝန်ရှိသူတွေကရှုံးမြင်ထားကြတာဖြစ်ပါတယ်။
သူရဲ့တိုင်းပြည်လုံခြုံရေးအတွက်တန်တမာရေးနဲ့စီးရေးတံပြန်လှုပ်ရှားမှုတွေလုပ်သွားရမယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကမြောက်ကိုရီးယားနိုင်ငံရဲ့အရေးပါတဲ့နိုင်ငံရေးညီလာခံမေးခွန်းတစ်ခုမှာပြောဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုနဲ့နျူကလ িয়ার ရေးကိစ္စတန်တမာနဲ့တန်တမာရေးပတ်သက်ပြီးတော့အပြောင်းအလဲဖြစ်လာမယ်သဘောဆောင်နေပါတယ်။အာဏာရလူ့သမားပါတီရဲ့အစည်းအဝေးတတိယမြောက်နေ့ဒီတနင်္လာနေ့မြောက်ကိုရီးယားခေါင်းဆောင်ရဲ့9နာရီကြာတဲ့မေးခွန်းထဲမှာအခုလိုပြောဆိုသွားတာဖြစ်ပါတယ်။မြောက်ကိုရီးယားစီးပွားရေးကိုပြန်လည်ထူထောင်ဖို့နိုင်ငံလုံးဆိုင်ရာအဆင့်ရည်မှန်းချက်တွေကိုပြောဆိုခဲ့တယ်လို့ပဲတိုင်းပြည်အချုပ်အခြာအာဏာနဲ့လုံခြုံရေးအတွက်နိုင်ငံရေးတနမန်ရေးနဲ့စီးအရာတံပြန်မှုတွေလုပ်သွားဖို့လည်းပြောသွားတယ်လို့မြောက်ကိုရီးယားဆူရပိုင်သတင်းကအင်ကာနေမှာကြေညာပါတယ်။အခုအင်ကာနေမှာတော့ဒီအာဏာရပါတီရဲ့ဘူကော်မတီစုံကြီးစီဝေး၄ရက်မြောက်နေ့ကိုဆက်ပြီးတော့ကျင်းပနေတယ်လို့လည်းမြောက်ကိုရီးယားဆူရသတင်းဌာနကပြောပါတယ်။မြောက်ကိုရီးယားနဲ့စီးပွားရေးဒီကမှာခင်ဗျမြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးနဲ့လုံခြုံရေးဆိုင်ရာမူဝါဒအပြောင်းလဲတွေကိုတော့မြောက်ကိုရီးယားခေါင်းဆောင်ခင်မနီနဲ့အခုဒီနှစ်တကူပြောတဲ့မေကွန်းထဲမှာတိုင်းပြည်ကိုကြီးညာပြောလိမ့်မယ်လို့မျှော်လင့်ရပါတယ်။အဲဒီမှာတော့ဒီတက်နေတဲ့အမေရိကန်ရဲ့နျူကလ িয়ার ရေးဆွေးနွေးပွဲကိုရက်ဆိုင်ကြောင်းကြီးညာပွဲရှိတယ်လို့လည်းမြောက်ကိုရီးယားရွေးကြမ်းကြံသူအချို့ကခံမှန်းနေကြပါတယ်။အမေရိကန်အနေနဲ့မြောက်ကိုရီးယားပေါ်မှာပိတ်ဆို့ရေးယူမှုတွေနဲ့ဖိအားတွေဆက်ထားနေဦးမယ်ဆိုရင်တော့သူတို့အနေနဲ့လမ်းကြောင်းတက်တခုကိုရွေးချယ်ရလိမ့်မယ်လို့မြောက်ကိုရီးယားခေါင်းဆောင်ကသတိပေးထားပါတယ်။
အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီမှုပထမအဆင့်ကိုလာမယ့်သတင်းပတ်အတွင်းလက်မှတ်ရေးထိုးနိုင်မယ့်ပုံရှိတယ်လို့သမ္မတအင်ဂျီရောကကုန်သွယ်ရေးဆိုင်ရာအကြံပေးကပြောပါတယ်။ဒီသတင်းကိုတော့သမ္မတဒေါ်နယ်ထရမ့်နဲ့ကုန်သွယ်ရေးကိုယ်စားလှယ်တွေကအတည်ပြုပါလိမ့်မယ်လို့လည်းပြောပါတယ်။ကုန်သွယ်ရေးလက်မှတ်ထိုးဖို့တရုတ်ဒုဝန်ကြီးချုပ်လီဟီဒီသတင်းပတ်အတွင်းအမေရိကန်ကိုလှကောင်းလာနိုင်တယ်လို့အင်ဂျီရောကုန်သွယ်ရေးအကြံပေးပီတာနာဗာရိုက Fox သတင်းဌာနကိုပြောဆိုခဲ့တာပါ။ တရုတ်နေစဉ်ထုတ် South China Morning Post သတင်းစာကလည်းအမေရိကန်ရဲ့ဖိတ်ကြားချက်ကိုတရုတ်နိုင်ငံကလက်ခံကြောင်းသတင်းရင်းမြစ်တစ်ခုကိုကိုးကားပြီးတော့တင်လာနေမှာပြောဆိုခဲ့တာပါတရုတ်ကုန်သွယ်ရေးကိုယ်စားလှယ်ရေးရှစ်သတင်းမှတ်ဒီအမေရိကန်မှာရှိနေနိုင်တယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရေးနဲ့အင်မီရောကတော့မှတ်ချက်ပေးပြောဆိုတာမျိုးမရှိသေးပါဘူး South China Morning Post ရဲ့အင်္ဂါနေ့ကဖော်ပြခဲ့တဲ့ဒီသတင်းနဲ့ပတ်သက်လို့လည်းတရုတ်ကုန်သွယ်ရေးနဲ့နိုင်ငံခြားရေးဝန်ကြီးဌာနတို့ကလည်းမှတ်ချက်ပေးဖို့အငြင်းဆိုထားပါတယ်မစ္စတာနာဗာရိုကတော့အလားမသတင်းပတ်လောက်မှာကုန်သွယ်ရေးစာချုပ်ကိုပထမအဆင့်ကိုသဘောတူလက်မှတ်ထိုးနိုင်ခြင်းရှိပြီးတော့စာချုပ်ပါအချက်အလက်တွေဘာသာပြန်ပြီးတဲ့အချိန်ကိုစောင့်နေတာပါလို့ Fox သတင်းဌာနကပြောဆိုခဲ့ပါတယ်။စာမျက်နှာ86မျက်နှာရှိတဲ့ကုန်သွယ်ရေးသဘောတူညင်ချက်မှာညာနာပစ္စည်းမိုဘိုင်းခွင့်အမေရိကန်ရဲ့အစီအမြင်နည်းပညာတွေကိုအထင်အကျလွဲပြောင်းစေတဲ့လုပ်ရည်နဲ့ပတ်သက်လို့လိုက်နာရမယ့်အချက်အလက်တွေကိုထည့်သွင်းထားတယ်လို့ Mr. Navarro ကပြောဆိုသွားပါတယ်။
ဂျပန်နိုင်ငံက Nissan Motor Car ကုမ္ပဏီရဲ့အကြီးအကဲဟောင်း Carlos Ghosn ဟာသူ့အနေနဲ့ဂျပန်နိုင်ငံတည်းမတရားမှုတွေနဲ့နိုင်ငံရေးဖိနှိပ်ခံမှုတွေကြောင့်လေဘလွန်နိုင်ငံကိုရှောင်တိန်ထွက်လာရတာဖြစ်တယ်လို့ပြောပါရယ်။သူဟာဗန်နိုင်းဆိုင်ရာမတော်မတရားလုပ်မှုဆွဲချက်တွေနဲ့ဂျပန်နိုင်ငံမှာရင်ဆိုင်နေရတာဖြစ်ပါလေ။ဂျပန်နိုင်ငံမှာတရားရေးစနစ်ဟာပြင်းထန်နေသလိုပဲခွဲခြားဆက်ဆံမှုတွေနဲ့အခြေခံလူ့အခွင့်အရေးတွေညှိပယ်ခံရတယ်။နိုင်ငံတကာဥပဒေနဲ့သဘောတူညီချက်တွေကိုလည်းဂျပန်ကမလိုက်နာမှုတွေရှိတယ်။ဒီချက်တဲ့အောက်ကနေပြီးတော့သူရုံထွက်ပြီးတော့သူဟာလေဘလွန်နိုင်ငံကိုရောက်နေပြီလို့ Carlos Ghosn ကပြောပါတယ်။ Ghosn ဟာဒီ2018ခုနှစ်နိုဝင်ဘာလကပထမဆုံးအကြိမ်ဖြစ်တဲ့ထင်းသိမ်းခံပြီးတော့အာမခံနဲ့လွတ်မြောက်ခဲ့တဲ့နောက်အကြိမ်ကြိမ်ထပ်ပြီးတော့ဖမ်းခံခဲ့ရဘူးပါလေ။နောက်ဆုံးသူလွတ်မြောက်ချိန်မှာတော့သူ့အနေနဲ့ဂျပန်နိုင်ငံတွင်းကနေမထွက်ခွာရဘူးဆိုတဲ့ခံဝင်ရှိခဲ့ပါတယ်။ဒါပေမဲ့လို့သူအခုဘလိုမျိုးထွက်လာသလဲဆိုတာကတော့ Ghosn အသေးစိတ်ပြောမထားပါဘူး။ဂွန်ဆာဒီပြင်သစ်ဘရာဇီးနဲ့လေဘလွန်နိုင်ငံတွေမှာနိုင်ငံသားအဖြစ်ခံယူတာသူဖြစ်ပါတယ်။ဂွန်ဆာကတော့သူ့ပေါ်ဆွဲချက်တွေကိုညှင်းဆိုပါတယ်။ဆွဲချက်တွေထဲမှာတော့2010ခုနှစ်နဲ့2015ခုနှစ်ကြားနစ္စန်ကရတဲ့သူ့ရဲ့ဝင်ငွေတွေကို50ရာခိုင်နှုန်းအထိရှော့ပြထားတယ်ဆိုတာပါပါတယ်။ဒါ့အပြင်အိုမန်နိုင်ငံအယောင်ကုစရဲတူးစီကနေပြီးတော့ဒေါ်လာ5တန်းတဲက2တန်းခွဲကိုဒီနစ္စန်လုပ်ငန်းခွဲတစ်ခုကနေသူ့ပိုင်တဲ့ယင်းနှိမ့်နိုင်မှုလုပ်ငန်းတွေကိုသူ့ပုဂ္ဂိုလ်ရေးတုံးမှုတွေလွှဲပြောင်းယူခဲ့တယ်လို့လည်းဆွဆွဲခံထားပါတယ်။ Carlos Ghosn ဟာနစ္စန်ကုမ္ပဏီကိုNissan ကုမ္ပဏီကိုဒီဝါလီခံရမယ့်အချိန်ဒီကနေပြီးတော့ကမ္ဘာရောင်းဝအကောင်ဆုံးကားကုမ္ပဏီတစ်ခုဖြစ်လာအောင်လို့စွမ်းဆောင်နိုင်ခဲ့တယ်ဆိုပြီးတော့သတ်မှတ်ခံခဲ့ရသူဖြစ်ပါတယ်ခင်ဗျာ
Pure American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်ဩစတြေးလျနိုင်ငံအရှေ့တောင်ပိုင်းမှာလောင်ကျွမ်းနေတဲ့တော်မီကြောင့်ဒီကနေ့လူ3ဦးသေဆုံးနိုင်မှရှိကြောင်းဩစတြေးလျတာဝန်ရှိသူတွေကပြောပါရယ်စူဇိုဝါဝါပြန့်နှံ့လောင်ကျွမ်းနေတဲ့ဒီတော်မီကြောင့်နှစ်တကူအားလရဲ့အပန်းပြေဖို့ကမ်းခြေကိုလာကြသူထောင်နေကြီးနေရာကနေလည်းထွက်ခွာခဲ့ရပါတယ်တောင်ပိုင်းကမ်းရိုးတန်းတစ်လျှောက်လောင်ကျွမ်းနေတဲ့တော်မီကိုထိန်းနှံ့ဖို့လိုအပ်တဲ့ထောက်ပို့ပစ္စည်းတွေနဲ့မိသက်သက်ဖွဲ့တွေကိုဖြန့်ကျက်ချတာကြောင့်နေရာအနှံ့လောင်နေတဲ့ဒီတော်မီကိုထိန်းနှံ့ဖို့အခက်အခဲတွေအများကြီးရှိနေကြောင်း New South Wales ပြည်နယ်ကျေးလက်မိသက်ဌာနအကြီးအကဲ Shani Fitzsimon ကပြောပါလေအသက်အန္တရာယ်ထိခိုက်နိုင်တဲ့အခြေအနေရှိနေတာကြောင့်ရဲတပ်ဖွဲ့ဝင်တွေတောင်မျိုးရင်းဝင်လို့မရဘူးလို့လည်း Fishmon ကပြောပါလေဒီတော်မီစတင်လောင်ကျွမ်းခြင်းကစလို့စေတနာဝန်ထမ်းမိသက်တအုပ်အပါအဝင်တေဆုံးသူ9ဦးရှိသွားပါပြီစေတနာဝန်ထမ်းမိသက်ကတော့မနေ့တနင်္လာနေ့ကလေပြင်းတက်ကချိန်မှာသူ့ရဲ့မိသက်ကလှန်ထွက်သွားခဲ့ပြီးတေဆုံးသွားတာပါပြီးခဲ့တဲ့သတင်းမှတွေအတွင်လောင်ကျွမ်းနေတဲ့တော်မီကြောင့်မြေအိတ်ကဆယ်တန်းကျော်ပျက်စီးခဲ့ရပြီဖြစ်ပါတယ်
ဖိလစ်ပိုင်နိုင်ငံအလယ်ပိုင်းမှာခရစ်စမတ်ကာလအတွင်းဝင်ရောက်တိုက်ခိုက်ခဲ့တဲ့အင်အားပြင်းတိုက်ဖုံးမှုနိုင်ကြောင်းသေဆုံးသူဦးရေဟာအခုနောက်ဆုံးမှာ50ဦးထိရှိလာတဲ့ကြောင်းဖိလစ်ပိုင်ရာရှိတွေကဒီကနေ့မှပြောပါရယ်2019ခုနှစ်အတွင်းလူအသေးပျောက်အများဆုံးတိုက်ဖုံးမှုနိုင်ပေဖြစ်ပါရယ်ဖန်ဖုံးတိုက်ဖုံးကြောင့်မလို့လေပြင်းပြင်းထန်ထန်တိုက်ပြီးတော့မိုးအကြီးကျယ်ရွာသွန်းခဲ့တာမှာလူနေအိမ်တွေအများအပြားရေပေးသင့်ပြီးတော့စီးပွားရေးအဆောက်အအုံအများအပြားလည်းထိခိုက်ပျက်စီးခဲ့ပါရယ်နိုင်ငံရဲ့အဓိကကျွန်းကြီးတွေတဲကတစ်ခုဖြစ်တဲ့အလယ်ပိုင်းVisceras ကျွန်းမှာမုန်တိုင်းဒဏ်အဓိကခံခဲ့ရပြီးတော့လူ2တန်းကျော်ဘေးဒုက္ခရောက်ခဲ့ပါတယ်။အရေးပေါ်ကစားရေးစခန်းတွေမှာလူ7000ထက်မနည်းခိုလုံနေရပြီးတော့နှစ်သက်ကူးပြီးတဲ့အချိန်ထိဆက်ပြီးတော့သူတို့နေသွားရမယ့်အခြေအနေမှာရှိနေပါတယ်။မုန်တိုင်းတွင်းမှာဒဏ်ရာရတဲ့သူ143ဦးရှိခဲ့ပြီးတော့9ဦးကပျောက်ဆုံးနေစေလဲဖြစ်ပါတယ်။တနင်္ဂနွေနေ့တုန်းကတော့သေဆုံးသူ41ယောက်ရှိခဲ့ရတယ်ပြီးတော့ဒီကနေ့မှာ50ဦးထိတိုးလာတာဖြစ်ပါတယ်။သေဆုံးသူတွေထဲမှာတော့တင်မောမှောက်လို့သေဆုံးသူတင်မောသား3ဦးတက်လိုက်သေဆုံးတဲ့ရဲဝန်ထမ်း2ဦးနဲ့တစ်ပင်လဲချပြိမိပြီးတော့သေဆုံးတဲ့အမျိုးသား2ဦးလည်းပါပါတယ်။မုန်တိုင်းဒဏ်မကြာခဏခံရလေးရှိတဲ့ဖိလစ်ပိုင်နိုင်ငံမှာဒီဖန်ဖုံးတိုက်ဖုံးမုန်တိုင်းဟာဒီနှစ်အတွင်းမှာ21ကြိမ်မြောက်မုန်တိုင်းဖြစ်ပါတယ်။မုန်တိုင်းကြောင့်မလို့ကောက်ပဲသီးနှံတွေလူနေအိမ်တွေအခြေခံဆောက်အုံလမ်းသာတွေထိခိုက်ပျက်စီးသွားခဲ့ပြီးတော့လူတွေတန်းနဲ့ချီပြီးတော့ဘေးဒုက္ခရောက်ခဲ့ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှာလက်တလောတိုက်ခတ်တော်တဲ့နင်းမုံတိုင်းကြီးကြောင့်နိုင်ငံအနောက်အလဲပိုင်းဒေသတချို့နဲ့နိုင်ငံအရှေ့ဘက်ကန်ယူရန်က New England ဒေသတွေမှာနှင်းတွေကျပြီးတော့ရေတွေပါခဲကုန်ပါတယ်။ Minnesota, North Dakota နဲ့ South Dakota ပြည်နယ်တွေကတချို့အပိုင်းတွေမှာတင်းလာနေကနှင်းတွေထူးထူးတဲကျခဲ့တဲ့အတွက်နှစ်သက်ကူပွဲဆင်းရဲကြမဲ့လူသားနဲ့ကြီးတို့အခက်တွေ့နေကြပါတယ်။နင်းမုံတိုင်းကအရှေ့ဘက်ကိုရွေ့ရှားနေပြီးတော့တနာရီကီလိုမီတာ80နှုန်းနဲ့လေပြင်းတွေပါတိုက်ခတ်နေတာကြောင့် Michigan, Ohio နဲ့ New York ပြည်နယ်တွေမှာလျှက်စစ်မီးတွေပြတ်တောက်ခဲ့ရပါတယ်။ပြည်ခဲ့တဲ့သတင်းမှတ်မှာ Pacific အနောက်မြောက်ပိုင်းကနေစတင်တိုက်ခလာတဲ့ဒီမုံတိုင်းကြောင့် California မြောက်ပိုင်းမှာတပေကွဲကျော်အထိနင်းတွေကျခဲ့တာပါ။ဒီမုံတိုင်းကြောင့်ပဲ Texas, Oklahoma နဲ့ Nebraska ပြည်နယ်တွေဒေသတချို့တွေမှာနင်းတွေကျနေချိန်မှာပဲ California တောင်ပိုင်းနေရာတချို့မှာတော့မိုးတဲထန်စွာရွာသွန်းခဲ့တာလည်းဖြစ်ပါတယ်
။2019ခုနှစ်ကုန်ပြီးတော့2020ခုနှစ်ကိုချဉ်းကပ်မဲ့နှစ်သက်အခုပြောင်းအတွက်ကမ္ဘာအရရမြို့ကြီးတွေမှာပြင်ဆင်နေကြပြီဖြစ်ပါတယ်။Pacific ကျွန်းနိုင်ငံတစ်ခုဖြစ်တဲ့ Kiribati ကျွန်းနိုင်ငံဟာ2020ခုနှစ်ကိုပထမဆုံးကျူတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။ဒီနှစ်သက်ကိုအဦးဆုံးကျူတဲ့နောက်ထပ်ကျွန်းနိုင်ငံဖြစ်တဲ့ Samoa မှာတော့မြို့တော် Apia ကိုလွှမ်းခြုံမြင်နေရတဲ့ Valuea တောင်ပေါ်ကနေပြီးတော့နှစ်သက်ကူးချိန်တကောင်ရံမှာမီရှူပီပန်းတွေပြတ်ဖောက်ပါတယ်။ Samoa မှာတော့အခုဒီပြီးခဲ့တဲ့နှစ်ဟာဝမ်းနည်းစရာတွေအမှတ်ကြီးရစရာတွေဖြစ်ခဲ့ပါတယ်။ဝတ်သက်ကူးဆက်ရောဂါကြောင့်မလို့2019ခုနှစ်နှောင်းပိုင်းမှာပဲ82ဦးသေဆုံးခဲ့ရပါတယ်။အများစုကတော့9နှစ်အောက်ကလေးတွေဖြစ်ပါတယ်။နယူးဇီလန်နိုင်ငံမှာလည်း2020နှစ်သက်ကိုကျူလိုက်ပါပြီ။မြို့တော်အော့ကလန်ကိုလွှမ်းခြုံမြင်နေရတဲ့ Sky Tower ကနေပြီးတော့မီရှူမီပန်းတွေပြတ်ဖောက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့လူပေါင်းထောင်နဲ့ချီပြီးတော့ဒီချမ်းချမ်းအေးမြို့လေလမ်းမတွေပေါ်မှာပြင်းထန်နေပြီးတော့နှစ်ခုကျူဖို့ပြင်းနေပါတယ်။ဒီချိန်မှာပဲတော်မီကြောင့်မီကုန်းမြူတွေအုံမုန်းနေတဲ့ဒီအော်စတြေးလျနိုင်ငံစစ်တီမြို့ကတော့နှစ်သက်အကူအစောဆုံးကျမဲ့မြို့တစ်မြို့ဖြစ်တာကြောင့်မလို့မီရှူမီပန်းတွေဖောက်လို့ပိုလည်းပြင်းစင်နေပါတယ်။အော်စတြေးလျနိုင်ငံရဲ့အကြီးဆုံးမြို့ဖြစ်တဲ့ဆစ်နီမှာတော့နှစ်စဉ်လိုလိုပဲနှစ်သက်ကူမှာမီရှူမီပန်းတွေပြစ်ဖောက်တာကြောင့်ဆစ်ဒနီစိတ်ကန်းဟာမီရှူတွေနဲ့တောက်ပလှပနေတတ်ပါလေ။ဒါမဲ့လည်းဒီနှစ်မှာတော့တိုင်းပြည်ဟွမ်းမှာတော်မီလောင်ပြီးတော့ပျက်စီးမှုတွေရှိတာကြောင့်မလို့ဒီလိုမျိုးမီရှူမီပန်းဖောက်တာမလုပ်ဖို့တောင်းဆိုတာတွေရှိခဲ့ပါလေ။တော်မီကြောင့်မလို့စိတ်သက်မီကုန်းမိုင်းတွေဟာဆစ်ဒနီမှာသတင်းပတ်နဲ့ချီပိတ်မှောင်နေခဲ့ပြီးတော့မီပေးတန်ခံရတဲ့သူတွေအတွက်စာနာလေးထားတော့အပြင်နှစ်သက်ကူမီရှူဖောက်မဲ့အစီအစဉ်ကိုဖျက်ပေးဖို့ပြီးလို့ဆိုပြီးတော့လက်မှတ်ထိုးတောင်းဆိုကြတာလက်မှတ်ပေါင်း3သိန်းနီးပါးကောက်ခံရရှိခဲ့တာဖြစ်ပါလေခင်ဗျာ။
အင်္ဂါညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုသားညုံတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအယူအဆထိတ်တန့်ရောက်သတင်းလွှာတွေထဲမှာတော့ရခိုင်ဘက်ကသတင်းကိုအယူအဆတင်ဆက်ပေးကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတော့တပ်မတော်ကနေတက်ဆွဲထားတဲ့ကြောက်တော်မျိုးတွေမှာမင်းညကပြစ်ခတ်မှုဖြစ်ပွားခဲ့ပြီးအမျိုးသမီး2ဦးဒဏ်ရာရရှိခဲ့ပါတယ်။ဒီပြစ်ခတ်မှုတွေကြောင့်အပြည့်အစည်းတွေလည်းရှိသလိုမြို့ကန်တွေလည်းကြောက်လန့်တကြားဖြစ်ခဲ့ရပါတယ်။သတင်းပြေဆုံးကိုတော့ VOA သတင်းတောက်ကိုတက်နိုင်ကသတင်းပေးပို့ထားပါတယ်။
ရခိုင်မြောက်ပိုင်းကကျောက်တော်မြို့တိမှာမနေ့ကည9နာရီလောက်မှလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုင်းတွေထွက်ပေါ်လာပြီးကျောင်းဆရာမတူဦးနဲ့အမျိုးသမီးတူဦးဒဏ်ရာရရှိခဲ့တယ်လို့ကျောက်တော်ဒေသခံကိုကျော်လတ်မင်းကပြောပါတယ်
ဟုတ်ကဲ့ဗျာဒီကျွန်တော်ကျောက်တော်မှာမနေ့ကဒီဒီဇင်ဘာ3ရက်နေ့ညနေ9နာရီမစီကလက်နက်ငယ်တွေတိတိတော့လက်နက်ကြီးတွေပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်အဲ့ဒီဖြစ်ပွားခဲ့မှုနဲ့အမျိုးသမီးနှစ်ဦးဒဏ်ရာရရှိပါတယ်အမျိုးသမီးကြီးတူရဲ့ကျော်ဒီပြည်ညာဌာနကကြောက်ရမတူရဲ့အပေါင်မတူရပါတယ်ပြီးတော့ပေါ့ဒီဖက်ရင်ဖက်မာတူတင်ရပါတယ်ပြီးတော့ဒီပြည့်စုံဆုံးရှုံးမှုတွေအိမ်တွေမှာအများကြီးထိခိုက်မှုတွေရှိပါတယ်ပြီးတော့ဒီတောက်တုံမြို့နယ်အုပ်ချုပ်ရေးမှူးကြီးကော်မရှင်ရုံးကလေပြည့်စုံဆုံးရှုံးမှုတွေရှိပါတယ်ဗျဒီဒင်ရရတဲ့အမျိုးသမီးမျိုးအချင်းတွေတော့ဒီစီယုံကစေကူကပြီးတော့မိမိအိမ်မှာအနားယူဖို့ထိုင်ထားပါတယ်ဗျအခုလောလောဆယ်ချင်းတွေတော့တက်တော့တက်စားပါတယ်ဗျလုံးချုံမှုကတော့ဗျာကျွန်တော်တို့မှာတော့ဒီကလေးကအစဒီအိမ်အောက်မှာဝက်ပြီးတော့တနေ့တညလုံးဒီမိုးလင်းစီဒီမြေပြင်မှာနေရာယူပြီးတော့အိမ်နေကြပါတယ်ဗျာဒီလုံးချုံမှုအခြေအနေကိုကြည့်ပြီးတော့
မနေ့ကကြောက်တော်မျိုးတင်ပြစ်ခတ်မှုဟာရခိုင်လက်နက်ကန်အေအဖွဲ့နဲ့တိုက်ပွဲဖြစ်ပွားတာမဟုတ်ပဲတပ်မတော်ဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့တစ်ဖက်သက်ပြစ်ခတ်နေတာဖြစ်တယ်လို့အေအေပြောခွင့်ရခိုင်တုခါကပြောပါတယ
်ကျွန်တော်တို့နဲ့တိုက်ပွဲဖြစ်တာလုံးဝမရှိဘူးအဲ့ဒါမြန်မာစစ်တပ်ကဟိုလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်တာရှိတယ်လို့သိရတယ်ဗျာအော်မနေ့ကဒီဘူးတီတော်ဖက်မှလည်းရန်တမ်းပြစ်ခတ်မှုတွေကိုလုပ်တာရှိတယ်ပြီးလို့ရှိရင်ဒီသေးတော်ဖက်မှလည်းရန်အဲ့လိုမျိုးရန်တမ်းပြစ်ခတ်တာရှိတယ်ကျင်းဒီမင်းများမျိုးနေချင်းမှာလဲဒီမြန်မာစစ်တပ်ဘက်ကနေပြီးတော့မင်းကဒီမနေ့ပိုင်းမှာသူတို့ရန်တမ်းပစ်ခတ်မှုတွေကိုလုပ်တာရှိတယ်
ဒါအပြင်တပ်မတော်ဘက်ကဘူးတီတောင်ရတိတောင်မင်းများမျိုးနေတွေမှာလဲတစ်ဖက်သက်ပစ်ခတ်မှုတွေရှိနေတယ်လို့ပြောပါတယ်တပ်မတော်သတင်းမှန်ပြန်ကြားရေးဖွေပြောခွင့်ရပုံမှုရှုပ်ဆောင်မင်းထွန်းကတော့ကြောက်တော်ပစ်ခတ်မှုဟာလုံခြုံရေးယူနေတဲ့တပ်မတော်သားတွေကိုအဲအဖက်ကလာရောက်ပစ်ခတ်တာဖြစ်တယ်လို့ပြောပါတယ
်ဟောမှာမနေ့ပိုင်းတော့ဇာမောင်ကကိုလက်ခွန်လိုက်ရတဲ့လောက်ကနေရှင်းလာပြီအေးရ90လောက်ကတောင်ဗရလုံးလုံးယူပြီးတော့ ဖွဲ့တွေနောက်ရောက်ပြခတ်တာရှိတယ်။အဲညပိုင်းမှာလည်းကျွန်တော်ခုနလားကြီးတော့ကျွန်တော်လောက်ကနေကျွန်တော်တို့ဒါ1ချိန်နိုင်တော့ပြီးဒီတော့တောက်တော့မှာမျိုးလုံးနေယူနေတဲ့အဖွဲ့တွေပေါ့။ဒီလိုမျိုးယူရမနေရကအဖွဲ့တွေကိုတက်တာဖွဲ့ရောဒီရက်တရားတော့ကျွန်တော်လည်းပြခတ်ခဲ့တာရှိတယ်။ဒီကတည်းကရရှိမှုလို့ရှိပါ
အခုလိုတစ်ဖက်နဲ့တစ်ဖက်ပြန်လည်ဆွဆွပြောဆိုရင်ထိခိုက်မှုတွေဆက်လက်ဖြစ်ပေါ်နေတဲ့၆တော်မျိုးနဲ့တွင်မှာတော့တပ်မတော်ကစာတင်ကြောင်းတွေနဲ့ဘာသာရေးအဆောက်အုံတွေမှာအခုချိန်ထိတက်ဆွေးထားတယ်လို့၆တော်မျိုးနဲ့ပြည်သူ့လွှတ်တော်မှဦးထွန်းဝင်းကပြောပါတယ်
။ဘာသာရေးအဆောက်အုံတွေတို့နောက်ပြီးတော့ကလေးတွေစာတင်တဲ့စာတင်ကြောင်းတို့ဆိုတာကေးဒါစစ်မင်းနဲ့ဘာမှမဆက်ဆက်တဲ့နေရာတွေဒါဘလို့မှဒီလိုနေရာမျိုးတွေမှာလာရောက်နေထိုင်နေဆိုတာကဘလို့မှကျွန်တော်တို့ဒါမဖြစ်တဲ့နေရာတွေပေါ့ဒါစစ်သက်ဆိုင်ရာမှာလေဒါကတော့ဒါရှိပါလိမ့်မယ်။နောက်သူ principle တွေပါရှိပါလိမ့်မယ်။လူတွေမှာရှိတဲ့ចောင်းပတ်တွေကလည်းမနေရှိတော့ပဲတော့ဟိုရွာပြင်ကြတဲ့အချိန်မျိုးတွေဖြစ်လာကြတ
ယ်။ចောက်တော်မှာရှိတဲ့စာတင်ចောင်းတွေနဲ့ဘုံကြီးចောင်းတွေဟာလုံခြုံရေးအတွက်ရှက်ရှာကြတာကြောင်းတပ်တွေရှက်ထားရတာဖြစ်တယ်လို့ဘုံမှုရှုပ်ဇွန်မင်းထွန်းကပြောပါတယ်
။အဲဒီမှာရှိတဲ့ကျွန်တော်တို့ဒီဘုံចောင်းတစ်ခုရှိတာဘုံចောင်းသားလေးမှာဒါအဲဒီနေရာကလည်းကျွန်တော်တို့ရုပ်ဝင်ထွက်မှာရှက်ရှာနေရဖြစ်တော့လည်းအဲဒီနေရာလေးမှာကျွန်တော်လုံခြုံရေးနေရာရှိတယ်။ဒီအခါကចောင်းရဲ့ဒီမှာလည်းနေရာကြီးနေရာရှိတယ်။အဲ့ဒီရောပြခတာဖြစ်ပါတယ်ဒီကဘယ်လိုမျိုးပြခပြီးရင်တော့လည်းဒီအားနဲ့ဒီသားကံဒီလိုမျိုးခံထားတဲ့ဒီမာကန်နေနဲ့ကျန်တဲ့သူတွေကတော့သမားချင်းလက်တော်နေကြပါဘူးဒါတွေကတော့ချီးကျူးမှုချပွားမှုတော့ဘူးတယ်မှာလည်းအနေနဲ့ရှိပါတယ်ဗျာရောရောက်ကမ်းပါလေအနေနဲ့ရှိပါတယ
်အခုလိုအေအေဖွေးနဲ့အစိုးရတက်တို့ကြတိုက်ပွဲတွေဖြစ်ပေါ်နေတာဟာမျိုးပေါ်ရက်ွက်တဲ့အထိကျေပြန့်လာတာကြောင့်ဒေသခံပြည်သူတွေရဲ့လုံခြုံရေးဟာဘယ်နေရာမှမရှိတော့ဘူးလို့လည်းဦးထွန်းဝင်းကပြောပါတယ်ကျောက်တော်မြို့နယ်အတွင်းမှာပြီးခဲ့တဲ့ဒီဇင်ဘာလ28ရက်နေ့ကလည်းမြို့အတွင်းမှာတက်ဆွေးထားတဲ့အစိုးရတပ်နဲ့အဖွဲ့တို့ပြစ်ခတ်မှုဖြစ်ပေါ်ပြီးအရသာ၄ဦးဒဏ်ရာရရှိခဲ့ပါတယ်။အခုလိုနှစ်ဖက်တိုက်ပွဲတွေအတွင်းမှာရသာထိခိုက်ဒဏ်ရာမှုတွေသေဆုံးသူတွေရှိလာတဲ့အချိန်မှာလည်းအစိုးရတပ်နဲ့အဖွဲ့တို့တစ်ဖက်နဲ့တစ်ဖက်ပြန်လည်ဆွတ်ဆဲနေကြတာလည်းဖြစ်ပါတယ်
။ဒါကတော့ကျောက်တော်မြို့နယ်ကပြစ်ခတ်မှုကိုကိုတက်နိုင်ကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ရသေးတောင်ဘက်ကအခြေအနေကိုလည်းတင်ပြပေးချင်ပါတယ်။ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ထဲမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မနေ့တုန်းကအငူမော်ဘက်ကနေစစ်တွေမြို့ဘက်ကိုဒေသခံရွာသား300ကျော်တိမ်းရှောင်ရောက်ရှိလာတာကြောင့်အခုဆိုရင်တော့စစ်ရှောင်ကစုစုပေါင်း400ကျော်နေပြီလို့အကူအညီပေးနေတဲ့တာဝန်ရှိသူတွေကပြောပါတယ်။စစ်ရေးတင်းမာနေတဲ့ရခိုင်ပြည်နယ်ထဲမှာလည်းဖမ်းဆီးခံနေရမှုတွေကရှိနေသေးပါ။အခြေအနေနောက်ဆုံးလို့တော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရသေးတောင်မြို့နယ်အနောက်ပိုင်းမယူကမ်းဘက်မှာရှိတဲ့အငူမော်တိုင်းအေးမကြီးချောင်ရွာသား300ကျော်ဟာမနေ့ကတနင်္လာနေ့မှာစစ်တွေမြို့ဘက်ကိုတိမ်းရှောင်ရောက်ရှိလာကြတာဖြစ်ပါတယ်ဒီစစ်ရှောင်တွေဟာစစ်တွေမြို့ဒညဝတီရပ်ကွက်ကထမယာမဖုန်ကြီးကျောင်းမှာခိုးလုံနေကြတယ်လို့အနောက်တကားဒေတာကူညီဆောက်ရှောက်ရေးအဖွဲ့ခေါင်းဆောင်ဦးအောင်သေးကပြောပါတယ
်ရသေးတောင်မယူကမ်းငူမော်ဘက်ကလူတွေရောဒီဆက်ရောက်နေတာရှိတယ်ဘာကြောင့်ဒီမှာလည်းကြောက်မရောက်နေတာတော့ရှိတာပေါ့ဒါပေမဲ့လောလောဆယ်တော့ဒီကမ်ပုံစံနဲ့တော့မဟုတ်ဘူးသူရဲ့ဆရာတော်ဆီမှာကိုလုံးနေတဲ့တဖို့မျိုးပဲရှိပါတယ်လောလောဆယ်ကသူရဲ့ကတော့ခက်မဲ့ကျွန်တော်တို့က300ကျော်လောက်ရှိနေတယ်ဆရင်ကမပြေပြေရသေးတော့လည်းလာလိုက်တော့လိုက်ရောက်နေကြတာပုံစံမျိုးကတော့ဟိုတလောကအဲ့မှာစစ်တာစစ်တာတွေဖြစ်တယ်လေဖြစ်တော့သူတို့ကအဲ့မှာမနေရတော့ဘူးသူတို့ကလည်းအဲ့လိုပြည့်လာကြတယ
်ထမယာမဘုန်းကြီးကျောင်းမှာအရင်ကလက်ကျန်စစ်ရှောင်ဥယျာဉ်တရားခန့်ရှိနေပြီလက်ရှိမှာစစ်ရှောင်ဥယျာဉ်400ကျော်ရှိလာနေပြီဖြစ်ပါတယ်စစ်ရှောင်တွေကိုတရားခန့်လူရှင်တွေကနေကူညီပေးနေတယ်လို့သူကဆိုပါတယ်ပြီးခဲ့တဲ့ဒီဇင်ဘာ28ရက်နေ့ကအငူမော်မယူကမ်းဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲနေချိန်ဖြစ်ပွားခဲ့ပြီးတရားခန့်ရွာသားတွေကစိုးရိမ်စိတ်နဲ့စစ်တွေမြို့ဘက်ကိုတပွဲပွဲသိမ်းရှောင်ရောက်ရှိလာကြတာပါပုံလူကျုံမြို့နယ်ကရိုးရိုးရွာသားတထောင်ခန့်ဟာလေပုံလူကျုံမြို့နယ်ဆစ်ဆောင်စခန်းမှာတည့်ရက်ပိုင်းမှာတင်းချောင်နေကြရပါတယ်။ရခိုင်ဒေသစည်ရေးပဋိပက္ခအတွင်မြန်မာစစ်တပ်ဘက်ကရောအေးအေးရခိုင်လက်နက်ကိုင်ဖွဲ့ကပါတင်္ကာမကင်းရှိတဲ့လူတွေကိုအပြန်အလှန်ဖမ်းဆီးမှုတွေရှိနေတာပါ။ကြောက်ဖြူမြို့နယ်ကြောက်ကလေးရွာသား၃ဦးဟာလေဘယ်ဖွဲ့ကဖမ်းဆီးသွားတဲ့ဆိုတာမသိပဲပျောက်ဆုံးနေတာတပတ်နီးပါးရှိနေပြီလို့ကြောက်ဖြူမြို့နယ်ပြည်နယ်လှုပ်တော်ကူဆက်လက်ဦးကျော်လွင်ကပြောပါတယ်
။ကြောက်မတာရောဗျာဟိုဟာလို့တပတ်နောက်တွေရှိနေမှတင်နေခုထိတော့မကြရသေးဘူး။ကျွန်တော်လမ်းကြီးဖုန်းနဲ့အကြောင်းကြားတာလို့ရှိတယ်ဗျာဖုန်းနဲ့လမ်းကြီးကိုဒီလိုဒီလိုပျောက်နေတယ်စပီးပြောတာမျိုးတော့ရှိတယ်အဲ့ဒီတင်းကတိတိကျကျတော့ပြောဖို့ခက်တယ်လင်းဖြစ်လို့ပျောက်သွားလေမသိဘူးကြောက်ကလေးဆိုတဲ့ရွာကြောက်ကလေးဆိုတာကကြောက်ဖြူရံဝင်းရဲ့ကားလမ်းထဲမှာပဲရှိတယ်ကြောက်ဖြူလေးဆို25မိုင်ဝဲတဲ့နေရာမှာရှိတယ
်ပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့ကပလက်ဝါမြို့နယ်မြို့ရလှုပ်တော်ကုစလေဥဝိတင်းကိုအေးရခိုင်လက်နက်ကင်ဖွဲ့ကဖမ်းဆီးသွားတာနှစ်လနီးပါးရှိနေပြီပြန်လွတ်မြောက်ဖို့မိသားစုဝင်တို့ကနေ UWSA ဝါသဖွဲ့ဦးဆောင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FVNCC ကိုစာပေးဖို့အကူအညီတောင်းထားတယ်လို့ဇနီးဖြစ်သူတော်ခင်ဤစင်ကပြောပါရယ်
ဒီမှာတော့တောင်းရတော့ဒီလိုဟိုမျက်နှာချက်ကတော့ပြန်လည်းမြောက်ဖို့အတွက်သူဟိုဟာဒီနေပြီးနိုင်မယ်လို့ညှော်လိနေဖို့လည်းမျက်နှာချက်ကတော့သူပြန်လည်းမြောက်ဖို့အတွက်ဟိုအဆင်ပြေလာအဲ့လိုပဲညှော်လိနေပါပဲအဲ့တော့ဒီနေ့ချစ်သေးအောင်ဟိုအကျွမ်းပြန်သေးပါဘူးဆိုရင်တော့အများကြီးရှိပါတယ်ဆုံးမစရာအခုနားလည်းရှိအောင်ပေါ့နော
်ဝါသဖွဲ့ရဲ့လာရှုမြို့ဆက်ဆံရေးတာဝန်ခံဦးညီရန်ကတော့ဦးဝေသိမ်းမိသားစုကနေအကူအညီတောင်းလာတဲ့စာကိုဘူဇာနာချုပ်ကိုပေးပို့ထားတယ်လို့ဆိုပါတယ်
အမမရဲဒီကြတဲ့တလဝင်းကျင်တော့ပေါ့နော်ဘူဝေသိမ်းမိသားစုနဲ့ဒီမှာကျွန်တော်ကဦးဆောင်တဲ့ဒီ FNCC အဖွဲ့ကိုလိမ့်နေတဲ့စာရောက်လာပါတယ်ပေါ့နော်ကျွန်တော်ကနေတစ်ဆင့်ဌာနချုပ်ကိုဒီပြတင်းပို့ထားပြီးပြီပေါ့နော်အခုချိန်ကြည့်ဌာနချုပ်ကတဆုံတရာအကြောင်းပြန်ကြားမှုတွေတော့ဘာမှပြောတာမကြားသေးဘူးနော်ဌာနချုပ်ရဲ့သဘောထားပေါ့နော်ဘာမှပြီးတယ်ပေါ့နော်
2019ခုနှစ်ဩဂုတ်လ18ရက်နေ့ကရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်နန်းခမ်းမြို့ဟူနောင်ရပ်ကွက်နေနမ်မုံဟွန်ဆိုတဲ့မျိုးရမီးကို TNL ဖွဲ့ကနေဖမ်းဆီးသွားခဲ့ရမှာ FNCC ဖွဲ့ကနေဂျာဝင်စစ်ဆေးမှုကြောင့်ပြန်လည်လွတ်မြောက်လာတဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်သားဘက်ကအေအေနဲ့ဆက်ဆက်တယ်ဆိုပြီးမတင်ကမှုနဲ့ဖမ်းထားတဲ့သူတွေရောအေအေဘက်ကနေဖမ်းထားတဲ့အစိုးရဝန်ထမ်းတွေရောခမန်းချီ320ကျော်ရှိနေပြီးစစ်ချောင်းဦးရီဟာတသိန်းခန့်ရှိနေပြီလို့လဲရခိုင်လူမှုဖွဲ့စည်းတွေကစစ်တမ်းကောက်ယူထားပါတယ်ခင်ဗျာ
သောရှိမြတ်ဗျာ2019ခုနှစ်ကုန်လို့2020ခုနှစ်ကိုချင်းကပ်လာပါပြီ2020ခုနှစ်မြန်မာနိုင်ငံအတွက်ကြုံရနိုင်မဲ့စင်ခေါ်ချက်နဲ့လာလာကောင်းတွေဘယ်လိုရှိပါမလဲအင်္ဂါနေ့ည Daily Life စီစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်။ပေါင်းဆွေးနွေးမိများလို့ရသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြဖို့ထားမယ်ဆိုရင် Daily Life စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပါတယ်။ Email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ်သရရှင်တွေကြိုပါရစေ
။ဒီကနေ့ညဒရဲလီလိုက်စီစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်သောရရှင်များရှင်ဒီနှစ်တကူရာသီရောက်တဲ့အချိန်တိုင်းမှာတော့ရာသီကိုခန်းစားရွက်ထားတဲ့သချင်းတွေနှစ်တကူကြိုဆိုတဲ့သချင်းတွေနဲ့ဖြောပြပေးနေပါတယ်မာရီယာကာရီရဲ့ online site သချင်းနားဆင်ရအောင်ပါရှင် Maria Carey online sign ဆိုတဲ့တေးတချင်းလေးကို VOA ရဲ့သောရရှင်နေနှိမ့်ချကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်။မကြာခင်ချိန်ပိုင်းမှာပဲ2019နှစ်ကုန်လို့2020နှစ်တစ်ကူးပြောင်းတော့မဲ့ပျော်ရွှင်စရာနှစ်တစ်ကူးကာလမှာ VOA ရဲ့သောရရှင်နေနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုယ်စိတ်နှလုံးရှင်လန်းချမ်းမြေ့ကြပါစေလို့ VOA ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ကိုစားဆုမွန်ကောင်းတောင်းပေးပါတယ်ရှင်။ VOA ကနေအင်္ဂါညနေခင်းအစီအစဉ်လေးကိုည9:00နာရီထိအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေဓာတ်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။မကြခင်အစီအစဉ်လေးဆုံးသက်တော့မှာပါ။နောက်ဆုံးရသတင်းချင်းချုပ်ကိုတော့နန်းလောင်ကတလှည့်ပြောပြပေးပါအောင်ရှင်။
အီရန်နိုင်ငံဘဂဒတ်မြို့ကအမေရိကန်တပ်ရုံအပြင်ဖက်ခြံဝင်းကိုချိုးဖျက်ဝင်ရောက်ဖို့ကြိုးစားကြတဲ့ဆန္ဒပြသူတွေကိုတပ်ရုံလုံခြုံရေးဝန်ထမ်းတွေကဒီကနေ့မျက်ရည်ပုံးနဲ့တုံပြီးတော့နေနေခဲ့ရပါတယ်။အီရန်နိုင်ငံကကြောထောင်နောက်ခံပေးထားတဲ့အီရတ်နဲ့ဆီးရီးယားနိုင်ငံတွေကအရက်ဖက်တပ်ခိုက်ရေးသမားတွေရဲ့အခြေစိုက်စခန်းတွေကိုအမေရိကန်ကလေကြောင်းထိုးစစ်ဆင်ခဲ့တဲ့အပေါ်ရှုံ့ကြတဲ့အနေနဲ့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေကအမေရိကန်တပ်ရုံအဓိကဝင်ပေါက်ကြီးရှိမှပြီးခဲ့တဲ့အင်္ဂါနေ့ကစပြီးတော့ဆန့်ကျင်ကန့်ကွက်နေကြတာဖြစ်ပါတယ်။ဆန္ဒပြသူတို့ကတပ်ရုံကိုကြောက်ခဲတွေနဲ့ပစ်ပေါက်ခဲ့တယ်လို့မိရှုပ်လည်းကြိုးစားခဲ့တာပါ။ဆန္ဒပြပွဲတွေအခုလိုအချိန်မြင့်လာတာကြောင့်အလုံးလုံးရင်းစိုးရင်ရတဲ့အတွက်အမေရိကန်သံအမတ်ပါဝင်တန်ယုံဝန်ထမ်းတချို့တန်ယုံကနေဘေးလွတ်ရာကိုတင်ဆောင်ခဲ့ရတယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတို့က Reuters သတင်းဌာနကိုပြောပါတယ်သူရဲ့တိုင်းပြည်လုံခြုံရေးအတွက်တန်တမာရေးနဲ့စီရေးတံပြန်လှုပ်ရှားမှုတွေလုပ်သွားရမယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကမြောက်ကိုရီးယားနိုင်ငံရဲ့အရေးပါတဲ့နိုင်ငံရေးညီလာခံမိန့်ခွန်းတစ်ခုမှပြောသွားပါတယ်။အမေရိကန်ပြည်ထောင်စုနဲ့နျူကလ িয়ার အရေးကိစ္စတန်တမာရေးနဲ့ပတ်သက်ပြီးတော့အပြောင်းအလဲဖြစ်မဲ့သဘောဆောင်ပါတယ်။အာဏာရအလုံသမားပါတီအစည်းအဝေးတတိယမြောက်နေ့တင်းလာနေကမြောက်ကိုရီးယားကောင်ဆောင်ရဲ့9နှစ်ကြာမိန့်ခွန်းထဲမှာအခုလိုပြောဆိုသွားတာပါ။မြောက်ကိုရီးယားစီးပွားရေးကိုပြန်လဲထူထောင်ဖို့နိုင်ငံလုံးဆိုင်ရာအစ်စ်ရည်မှန်းချက်တွေပြောဆိုသလိုပဲတိုင်းပြည်အချုပ်အခြာအာဏာနဲ့လုံခြုံရေးအတွက်နိုင်ငံရေးတန်တမာရေးနဲ့စီးအရာတံပြမှုတွေလှုပ်သွားဖို့လည်းပြောသွားတယ်လို့မြောက်ကိုရီးယားအစိုးရပိုင်းသတင်းကအင်ကာနေကကြေညာသွားပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီမှုပထမအဆင့်ကိုလာမဲ့သတင်းပတ်အတွင်းလက်မှတ်ရေးထိုးနိုင်မဲ့ပုံရှိတယ်လို့သမ္မတအင်ဘီရောကုန်သွယ်ရေးဆိုင်ရာအကြံပေးကပြောပါတယ်။ဒီသတင်းကိုတော့သမ္မတဒေါ်နယ်ထရမ့်နဲ့ကုန်သွယ်ရေးကိုယ်စားလှယ်တွေကအတည်ပြုပါလိမ့်မယ်လို့လည်းပြောပါတယ်။ကုန်သွယ်ရေးလက်မှတ်ထိုးဖို့တရုတ်ဒုဝန်ကြီးချုပ်လီယူဟီတည်တည်မတ်အတွင်းအမေရိကန်ကိုလာကောင်းလာနိုင်တယ်လို့အင်ဘီရောကုန်သွယ်ရေးအကြံပေးပီတာနာဗာရိုက Fox သတင်းဌာနကိုပြောဆိုခဲ့တာပါတရုတ်နိုင်ငံထုတ်ဆောက် China Morning Post သတင်းစာကလည်းအမေရိကန်ရဲ့ဖိတ်ကြားချက်ကိုတရုတ်နိုင်ငံကလက်ခံကြောင်းသတင်းရင်းမြစ်ကိုကိုးကားပြီးတော့သတင်းလာနေကပြောဆိုခဲ့တာဖြစ်ပါတယ
်သတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်အင်္ဂါညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပါတယ်စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ရှင်ကျွန်မကစုမုံမှာဒီညနေခင်းအတွက်အစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်နောက်2နာရီကြာ9နာရီကနေ10နာရီထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်ရှုစားနိုင်ကြပါတယ် Line Dometer 1925 32နဲ့ Line Lemeter 190တို့ကနေနားဆင်ရပါပါရှင် VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.
From Washington, this is VOA News.